ရီမင်းစင်မြများတိုးတက်ပြောင်းလဲလာနေချိန်မှာသတင်းဌာနကြီးတွေရဲ့သတင်းဖြန့်ဝေတဲ့ပုံစံသတင်းသိရှင်သူတွေရဲ့ဒီသတင်းရယူတဲ့ပုံစံတွေဟာလည်းပြောင်းလဲလာနေပါတယ်ဒီသတင်းတွေကိုမြန်မြန်ဆက်ဆံသိရဖို့အတွက်သတင်းဌာနတွေသတင်းသိရှင်သူတွေကအွန်လိုင်းကိုအဓိကအားကိုးလာကြပါတယ်မြန်မာနိုင်ငံမှာဒီလက်ကင်ဖုန်း3ဆွဲသူ90ရာခိုင်နှုန်းကျော်ရှိပြီးတော့မှအဲ့ဒီကဒီ80ရာခိုင်နှုန်းလောက်ကစမတ်ဖုန်းတွေဖြစ်တယ်လို့မြန်မာနိုင်ငံတဝမ်းမှာဒီ ICT နည်းပညာကြံပွားအောင်လို့စူးစမ်းဆောင်ရွက်နေတဲ့မိတို့ဖွဲ့ရဲ့လေ့လာသုံးသပ်ချက်တွေအရသိရပါတယ်ဒီလိုမျိုးစမတ်ဖုန်းတွေအသုံးများလာတာနဲ့အမျှစမတ်ဖုန်းပေါ်ကနေပြီးတော့သတင်းတွေကိုရယူကြည့်ရှုသူတွေကလည်းပို့ပြီးတော့များလာနေပါတယ်
။သတင်းကတော့အဓိကတော့ကျွန်တော်တို့ကလည်းဟိုအလုံးလုံနေရင်းနဲ့ဆိုတော့လေမနေ့အရာထားမယ်ဆိုရင်လည်းဟိုဖုန်းမွဲပေါ့ online ပို့ဖွင့်လိုက်တာပေါ့ဖွင့်လိုက်ပေါ့အဓိကတော့ social media ပေါ့အဲ့ဒီပေါ်ကနေ Facebook တို့စသဖြင့်အဲ့ဒီပေါ်နေရာပဲအဓိကသတင်းကိုရယူပါတယ်ဗျ။ဟုတ်ကြည့်ပါတယ်။
အဓိကတော့လူမှုကွန်ရက်တွေက
လူမှုကွန်ရက်ပေါ့ဟုတ်ကဲ့ခင်ဗျ။ဟု
တ်ဒီလက်ကင်ဖုန်းကဟိုသတင်းတွေကြည့်ရင်တော့မြန်တာပေါ့နော်ဟိုသတင်းစာဝယ်ဖက်မယ်ဆိုရင်လည်းသတင်းစာဆိုင်ပွားရမယ်ဒါဟိုကြာတာပေါ့ဥမာဖုန်းမိုးလင်းတာနဲ့ online ဖွင့်လိုက်ဖွင့်ပြမှာဒီဖုန်းပေါ်မှာကြည့်လိုက်ရတယ်ဆိုရင်ဒါသတင်းကမြန်တယ်ပေါ့ဒီဟိုပြီးတော့ဒီဖုန်းကဟိုဆိုးကျိုးလည်းရှိတယ်လို့ကောင်းကျိုးလည်းရှိတာပေါ့နော်ဒါတော့ဟိုထွန်တွဲနေတဲ့အရာတစ်ခုဆိုတော့လေ
ကိုအရင်တော့ဆိုလို့ရှိရင်စာတွေပါဆိုရှင်စာအုပ်ဆိုင်တွေပါသွားမှ channel ဆိုလို့ရှိရင်ဌာနဆိုင်သွားမှကိုကသွားပြီးတော့သိရမှာပဲရှိရလေအခုကျတော့ဖုန်းပနာနဲ့ကိုကအဲ့မျိုးကိုသိချင်တဲ့တင်ကိုချက်ချင်းကောက်ပြီးရောရှာလာနိုင်တယ်ပဲ75မိနစ်ဆို30မိနစ်အဲ့လိုမျိုးအဲ့မိနစ်အတွင်းမှာပြန်ပြီးသိရတော့တော့အဲ့တော့လို့အဆင်ပြေပါရဲ့လို့ဖုန်းတွေပါပေါ်လာတဲ့အတွက်ပေါ့နော်အဲ့အချိန်ကုန်သက်တာမယ်လူသက်တာမယ်ပေါ့အဲ့တခုညကိုသိချင်တာလည်းချက်ချင်းသိရမယ်အဲ့တခုတော့ဟောကြပါရဲ့လို့
ဟိုဘူးဒူရာတော့တော်တော်များများရပါရဲ့ဆုံးပါရဲ့เนาะဟိုအခြေခံအတန်းသားနေကုန်သိရတယ်လေကိုကဟိုကိုကအဲ့ဟိုဟိုဘောနော်ဖြစ်နေတဲ့နေရာတွေကိုကမရောက်ခင်မှာလေကိုကဒီမှာတထိုင်နေနဲ့ကြည့်လို့ရတယ်မှာရဲ့ဘူးဒူရာဥမာဖရားတွေပါတယ်ဆိုလို့ရှိရင်ကိုကဒီကနေ့ကြည့်တော့ဖူးလို့ရတယ်ပါညာတော့တော်တော်လေးပွားဖြစ်ပါတယ်ဘူးဒူရာရပါတယ်ဒါကြရင်လ
ည်းဟုတ်တယ်လားလေကြီးရမိုးတော်လည်းရှိတယ်ဒါကြရင်လည်းဟုတ်တယ်ဒါတော့ပြန်သွားလို့ရှိရင်ဒီမှာမြမဆန်ရဲ့မြောက်ကြီးရဲ့အဲ့ဒီလက်ကြည့်လိုက်တော့စစ်စစ်ကိုရတာပြီးတော့ပေါ်လာတာ
ကိုနဲ့မကွာအိတ်ဆောင်ထဲမှာရှိနေတဲ့လက်ကင်ဖုန်းတွေကြောင့်သတင်းတွေကိုကိုသိချင်တဲ့အချိန်မှာသိရအောင်ဖတ်နိုင်ကြည့်နိုင်ကြပါပြီ။သတင်းဌာနကြီးတွေဘက်ကလည်းအင်တာနက်အွန်လိုင်းကိုအသုံးချပြီးသတင်းတွေကိုပုံစံမျိုးစုံနဲ့ဖြန့်ဖြူးလာကြပါတယ်။ဒီချိန်ထဲမှာပဲ Facebook လူမှုကွန်ရက်30ကျော်ရှိနေတာကြောင့် Facebook ကိုလည်းသတင်းဌာနကြီးတွေကသတင်းဖြန့်ဝေတဲ့ကြားခံတစ်ခုအဖြစ်နဲ့အသုံးပြုလာကြပါတယ်။မြန်မာနိုင်ငံမှာ Facebook သုံးဆွဲသူတွေများလာပြီးတဲ့နောက်မှာသတင်းဖြန့်ဝေမှုပုံစံပြောင်းလဲသွားတယ်လို့ Information Matrix Company ရဲ့အမှုဆောင်အရာရှိချုပ်ဦးတောင်စုငိမ့်ကပြောပါတယ်။
အဲ့တော့ကျွန်တော်တို့ဟိုအရင်တော့ဆိုရင်ကျွန်တော်တို့ကဒီ Channel တွေကဒီ2009-2010လောက်မှာဒီ service တွေကလည်းသူတို့ရဲ့ဒီစီစီမူဝါဒတွေကိုရုပ်သိမ်းသွားပြီးတော့ဖြေလျှော့ပေးလာတဲ့အချိန်နောက်ပိုင်းမှာပေါ့နော်ကျွန်တော်တို့ကဒီ channel ရဲ့ street kit တစ်ခေတ်လိုမျိုးပေါ့နော်ပုံနေခေတ်ပုံနေ media ရဲ့ခေတ်တစ်ခေတ်ကရှိခဲ့ပါတယ်အာဒီနိုင်ငံရေးအပြောင်းအလဲတွေကလည်းအများကြီးရှိလာတယ်အဒေါ်ဆန်းစုကြည်လည်းနေကျေကျုပ်ကနေလွတ်လာတယ်နိုင်ငံရေးတွေဟိုဒီဝင်တော့မယ်စသဖြင့်အဲ့လိုမျိုးတွေဖြစ်လာတဲ့အချိန်မှာဒီ channel ရဲ့ရောင်းအားတအားတက်လာတယ်ဒါပေမဲ့အဲ့အချိန်မှာတော့ဆောင်ရည်ကအများဆုံးက3,000-2,000အဲ့ဝင်းကျင်ပဲရှိတယ်အဲ့ခေတ်ကနေကျွန်တော်အခုလိုမျိုး social mediaတွေပေါ်လာတဲ့အခါမှာဒီ social media သုံးဆွဲသူကဒီတန်း20ဝန်းကျင်လောက်ထိဟိုရှိလာတဲ့အခါမှာဒီအဲ့လူတွေအားလုံးနေပါကဒီ social media ဘဝနေတစ်ဆင့်ကျွန်တော်တို့သတင်းမီဒီယာတွေစာမျက်နှာတွေအလွယ်တကူ like လုပ်လို့ရတယ်အလွယ်တကူ follow လုပ်ထားလို့ရတယ်ဆိုတော့ဒီသတင်းတွေကပို့ပြီးတော့လည်းမြန်ဆန်သွက်လက်လာတယ်ဒါပို့ပြီးတော့ fresh ဖြစ်လာတယ်ပေါ့နော်ပြီးတော့ပို့ပြီးတော့လည်းကျေပြန်ပြန့်နှံ့မှုတော့လည်းများလာတယ်ဥပမာဆိုရင်ကျွန်တော်တို့ဟိုတလောတော့ကဒီရခိုင်ပြည်နယ်ကဒီသူ့ရဲ့ပြည်နယ်ဝါကျွန်းလေးတစ်ကျွန်းလိုဟာမျိုးကျွန်တော်ရောက်သွားတဲ့အခါမှာအဲ့ရဒီလူကြီးကဟိုကျွန်တော်တို့ရောက်နေတော့လာပြီးတော့နှုတ်ဆက်တဲ့အချိန်မှာသူကအခုရဲတယ်ကျွန်တော် 7D ကိုကျွန်တော်ဟိုဖတ်နေရဆိုတော့အော်ကျွန်တော်ဂျာနယ်ဆရာစီဒီကျွန်းပေါ်ရောက်လာဆိုတော့မဟုတ်ဘူးလေကျွန်တော် Facebook ပေါ်ကနေဖတ်နေရဆိုတော့အော်ကျွန်တော်ဒီပင်လယ်ဝါကျွန်းလေးတကျွန်းဒါပေမဲ့အဲ့မှာသူကဟိုဖန်ဖုန်းနဲ့ဒီစမတ်ဖုန်းနဲ့ဒီ data ရနေတော့သူကသတင်းတွေကိုသူကအဆက်မပြတ်ရန်ကုန်ကလူတယောက်လိုပဲဖတ်နေလို့ရတယ်ဆိုတော့ဒါ media ရဲ့ဒီ distribution model ကတော့အများကြီးပြောင်းသွားတယ်ဆိုတော့ကျွန်တော်တွေ့နိုင်ရမှာ
မြန်မာနိုင်ငံနေရာအနှက်မှာရှိနေကြတဲ့စမတ်ဖုန်း3သူတွေစီသတင်းအရောက်ပုတ်ပေးတဲ့ဝန်ဆောင်မှုလုပ်ငန်းတွေလည်းရှိနေပါတယ်။မြန်မာနိုင်ငံမှာလူသိများတဲ့သတင်းဌာနကြီးတွေရဲ့သတင်းတွေကိုစမတ်ဖုန်းတွေပေါ်ကတဆင့်ဖတ်နိုင်နားဆင်နိုင်အောင်လုပ်ပေးနေတဲ့လုပ်ငန်းတစ်ခုကတော့ Blue Ocean Operating Management ဖြစ်ပါတယ်။ကုမ္ပဏီရဲ့ဥက္ကဋ္ဌဦးထွန်းထွန်းနိုင်ကသူတို့ရဲ့ဝန်ဆောင်မှုတွေအကြောင်းကိုအခုလိုရှင်းပြပါတယ်။
ကျွန်တော်တို့ blue ocean ကတော့ဒီကျွန်တော်တို့ဒီ media မှာ2009ခုနောက်ကနေပြီးတော့ internet ဒီစလုပ်ကြတယ်ကျွန်တော်တို့စပြီးလုပ်ပါတယ်အဓိကတော့ဘာလဲဆိုတော့ mobile operator တွေပြောင်းလာတဲ့နောက်ပိုင်းမှာကျွန်တော်တို့ကဒီ media သတင်းတွေကိုကျွန်တော်တို့ကပထမဆုံး sms နဲ့ပေးတယ်ခင်ဗျဆိုတော့ပထမဆုံးဒီ mpd ပဲပေါ်တဲ့ခင်မှာကျွန်တော်တို့ sms နဲ့ပေးတယ်နောက်တစ်ခုဒုတိယအစီအစဉ်ကတော့ကျွန်တော်တို့ကဒီဟိုဟာ ivr လို့ခေါ်တာပေါ့ voice plus လို့ခေါ်တယ် automatic တလုံးကျွန်တော်တယ်လီဖုန်းခေါ်လိုက်တယ်တယ်လီဖုန်းခေါ်ပြီးတော့ phone ring တယ်မြည်လို့ကြားလို့ရှိရင်သူသတင်းတွေကိုကြားပေါ့နော်ဆိုတော့အခုတတိယကတော့ကျွန်တော်တို့ကဗာလဲဆိုတော့ video content တွေအနေနဲ့ပေးပါတယ်ခင်ဗျာဆိုတော့ဒီ3ခုနဲ့ကျွန်တော်တို့ကဒီ blue ocean ကနေပြီးတော့ဒီမြန်မာနိုင်ငံမှာရှိတဲ့ media တွေရော international မှာရှိတဲ့ media တွေရောကိုကျွန်တော်တို့ mobile အသုံးပြုသူတွေကိုကျွန်တော်တို့အဲ့ဒီ platform 3ခုကနေပေးနေပါတယ်ခင်ဗျာဟာ
သမရဦးသိန်းစိန်လက်ထက်မှာပုဂ္ဂလိက telecom ဆက်သွယ်ရေးလုပ်ငန်းတွေကိုလုပ်ကိုင်ခွင့်ပေးခဲ့ပြီးတဲ့နောက်ပိုင်းဒေါ်လာထောင်ချီပေးခဲ့ရတဲ့ phone sim card တန်ဖိုးဟာဒေါ်လာဝန်းကျင်လောက်အထိကိုဈေးကျသွားခဲ့ပါတယ်လက်ကင်ဖုန်းမသုံးနိုင်ခဲ့သူတွေ smartphone တွေသုံးလာနိုင်ကြသလိုအဖိုးအခတက်တက်တာတာနဲ့ data ဝန်ဆောင်မှုတွေကြောင့်မြန်နှုံးမြင့် internet ကိုပါသုံးလာနိုင်ကြပါတယ်။ဒါကြောင့်မြို့ကြီးတွေမှာတည်းမဟုတ်တော့ဘဲမြန်မာနိုင်ငံတနိုင်ငံလုံးကလူတွေဟာလက်ကင် smartphone ပေါ်ကတဆင့်သတင်းတွေရနိုင်လာကြတယ်လို့ဤပညာပိုင်းဆိုင်ရာပံ့ပိုးကူညီမှုတွေလုပ်နေတဲ့ဖန်တီးယာရဲ့ CEO Jess Peterson ကပြောပါတယ
်။ We actually have close to 100% mobile phone penetration in Myanmar.And what's really interesting is that most of those mobile phones are smartphones and they have access to the internet through 3G and 4G data.
ဒီမနက်ကမှလူကြီးရဲ့တရားရကင်တို့ညီပါလက်ကင်ဖုန်းသုံးတဲ့အခြေအနေကိုရောက်ကန်နေနေပါတိတ်ပြီးစိတ်ဝင်စားဖို့ကောင်းတာကလက်ကင်ဖုန်းအများစုကစမတ်ဖုန်းတွေဖြစ်ကြပါတယ်အဲ့တော့လူတွေအနေနဲ့မြန်နှုံးမြင့် 3G 4G အင်တာနက်ဝန်ဆောင်မှုတွေကိုရနိုင်ကြပါတယ်မြန်ဆန်တဲ့ဈေးနှုန်းလည်းမကြီးလောက်ဘူးဆိုတော့မြန်မာတိုင်းနိုင်ငံလုံးရန်ကုန်မန္တလေးလိုမြို့ကြီးတွေမှာမဟုတ်ပါဘူးတနင်္ဂနွေလုံးမှာသတင်းတွေဖျော်ဖြေရေးတွေကိုကိုပိုင်းလက်ကင်ဖုန်းတွေပေါ်ကနေပြီးတော့ရနိုင်ကြပါတယ်။သိပ်မကြခင်နှစ်ပိုင်းကမှအခုလိုမျိုးဖြစ်သွားတာပါ။အခုဆိုလို့ရှိရင်လူတွေကပြည်တွင်းသတင်းတွေတည်းမဟုတ်ဘူး။ပြည်ပသတင်းတွေကိုတော့မှ Facebook လိုမျိုးလူမှုကွန်ရက်ပေါ်ကနေပြီးတော့ရယူနေကြပါပြီ
။ဒီကနေ့သတင်းမီဒီယာတွေကြားမှာ Facebook ကအားကိုးစရာဂျားခံတစ်ခုဖြစ်ပေမဲ့သတင်းပေးနိုင်တဲ့နေရာမှာကန့်သတ်ချက်တွေရှိတာကြောင့်အားနည်းချက်တွေရှိတယ်လို့မျိုးစိမမီဒီယာ group ရဲ့ editor ချုပ်လည်းဖြစ်ဦးဆောင်ညွှန်ကြားရေးမှူးလည်းဖြစ်တဲ့ဦးစိုးမြင့်ကပြောပါတယ်
ဟို video ဆိုရင် 10 minutes အလောက်ပဲ the clippings ပေါ့နော်ဟို text အကြောင်းအရာဆိုရင်လည်းရေးတဲ့စာသားဆိုရင်လည်းတုတ်ပဲခေါင်းစဉ်လောက်ပဲပြီးတော့ Facebook ဆိုရင် live လုပ်ပေးတာပေါ့ Facebook ကနေ live လုပ်ဆိုတော့ဒါသူ့ရဲ့တတ်မှတ်မှတ်နီးလေးတွေရှိတယ်ပေါ့အဲ့ဒါတွေလုံနိုင်ရင်မြန်မြန်ဆန်ဆန်ရောက်သွားတယ်ဒါပေမဲ့အားနည်းချက်ကပါလဲဆိုတော့ပြည့်ပြည့်စုံစုံအချက်လက်မရပြည့်ပြည့်စုံစုံအချက်လက်တွေကြာတော့ခုနက website လိုဟာမျိုးရှိတယ်ပုံနှိပ်လိုရှိတယ်သူကအချင်းကြားတယ်ဒီ Facebook လိုချက်ချင်းမရဘူးဒါပေမဲ့လည်းအဲနောက်တစ်နာရီလောက်တွင်မှာသူကအပြည့်စုံရတယ်ပုံပြီးပြည့်ပြည့်စုံစုံရတယ်နောက်တစ်ရက်တွင်မှာပြည့်ပြီးပြည့်စုံရတယ်ဆိုတော့အဲ့နှစ်ခုကိုကျွန်တော်ကမျှသုံးတာပဲဘယ်လိုသုံးလဲဆိုတဲ့ရည်ရွယ်ချက်ပေါ်မှာဘာကြောင့်တုံးလဲဆိုတော့ရွေချက်ပေါ်ပုံမှာပဲမူတည်ပြီးတော့အဲလို့တာပေါ့နော်ဒါပေမဲ့နှစ်ချက်လုံးမှာအားနှစ်ချက်ရှိတယ်နှစ်ခုလုံးမှာ Facebook ဆိုရင်လည်းဘာဖြစ်လဲအပြည့်စုံမရဘူးဟဲ့မဟိုဒီကြားထဲမှာ Facebook မှာအားနှစ်ချက်တွေတဲ့မှာ Social Media မှာအားနှစ်ချက်တွေမှာအဲဟိုအမှန်ကိုအမှားလို့တာရှိတယ်လို့အမှားကိုအမှန်ပြန်လို့တာရှိတယ
်သတင်းဌာနတွေသတင်းဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေကသတင်းတွေကိုစမတ်ဖုန်းသုံးသူတွေစီအရောက်ပို့ပေးနိုင်အောင်စီစဉ်လုပ်ထားပေမဲ့သတင်းကိုလေးလေးနက်နက်သိချင်သူတွေသတင်းတံပိုးထားသူတွေကပဲဒီဝန်ဆောင်မှုတွေကိုအဖို့အခအကုန်ခံပြီးတော့တကူးတကအရယူနေကြတာပါအများစုကတော့ Facebook ပေါ်မှာလွယ်လွယ်မြင်တွေ့ရတဲ့သတင်းတွေကိုပဲဖတ်နေကြည့်နေကြတာဖြစ်ပါတယ်
ကျွန်ဒီမှာလည်းကျွန်တော်တို့ကလူတန်းစား2ရက်ရှိပါတယ်တရက်ကတော့ဗာလဲဆိုတော့လူငယ်တွေဒီ teenager တွေ20အောက်လူတွေကတော့သူတို့ကတကူးတကဒီ service ကိုမယူကြဘူးဘာလို့လဲဆိုတော့သူတို့ကဒီ Facebook မှာပဲပျော်မွေးနေတယ် Facebook ကဟာတွေတပဲသူတို့ကဒီ share လို့ရတယ်ပေါ့ကျွန်တော်စီမှာဒီသတင်းယူတဲ့လူတွေကလူကြီးပိုင်းများတယ်ခင်ဗျလူကြီးပိုင်းဆိုတာက35နှစ်အထက်လူတွေများတယ်အထူးသဖြင့်ဒီ45နှစ်50အသက်60အထိလူတွေပေါ့နော်ဆိုတော့သူတို့ကတော့ဗာလဲဆိုတော့ဒီလို Facebook ကို share တာထက်စာရင်သူတို့စီကိုဒီလိုကျွန်တော်တို့ကနေပြီးအရောက်ပို့ပေးတဲ့ service မျိုးကိုပို့ပြီးဟိုကလုပ်ကြတယ်။နောက်တစ်ခုကတော့ဗာလဲဆိုတော့ကျွန်တော်တို့စီမှာ channel သတင်းစာတွေကများလာတယ်။ channel သတင်းစာတွေကများလာတဲ့အခါသတင်းကိုထွက်တဲ့ channel ရောသတင်းစာကိုလိုက်ပြီးဝယ်ဖတ်ဖို့ဆိုတာကဟိုမလွယ်ဘူးပေါ့နော်မလွယ်ဘူး။နောက်တစ်ခုကတော့ဗာလဲဆိုတော့တချို့ဟာတွေဆိုသတင်းတွေထက်နေတာပေါ့။ဆိုတော့ဒီလိုမျိုး service ကိုယူလိုက်လို့ရှိရင် channel သတင်းစာထက်သူကပို့ပြီးတော့ effective ပို့ဖြစ်ပါတယ်။ဆိုတော့အဲဒါကြောင့်တကယ်လူကျင်တဲ့လူလက်ပိုင်းနဲ့လူကြီးပိုင်းကတော့ကျွန်တော်တို့ service ကို subscribe လုပ်ကြပါတယ်ခင်ဗျာ။ဟာ
အဲ့ဒီလို Facebook သုံးသူတွေစီကိုကိုယ့်ရဲ့သတင်း website တွေစီလာကြည့်အောင်သတင်းဝန်ဆောင်မှုတွေရယူလာအောင်လို့ဘယ်လိုလုပ်နိုင်မှာပါလဲ
Facebook မှာကျွန်တော်အကုန်ပေးလို့လည်းမရဘူးပေးလဲစိတ်ဝင်စားဘူးအဲ့တော့ဒါပေမဲ့စိတ်ဝင်စားတဲ့လူကတော့ရှိတာပဲဥမာအပြင်တရင်ကိုပြည်ပြည်စံနိုင်ငံရေးစိတ်ဝင်စားတာပဲပြည်လူမျိုးရေးစိတ်ဝင်စားတာပဲပြည်ဟို celebrity ကြောင့်စိတ်ဝင်စားစီးပွားရေးစိတ်ဝင်စားသူတို့ကိုကျွန်တော်တို့ပြန်ပြီးတဆင့်ပြန်ခေါ်ရတာခေါ်တဲ့အခါကျတော့ဥမာအပြင် Facebook မှာအသေးလေးတင်မယ်ပြီးရင် link ပေးမယ် website သွားမယ်အဲဒါမှမဟုတ်ရင်အဲ့ဒီကနေ link ကိုပေးမယ်အဲဒီ TV video footage ကိုသွားမယ်ဆိုတော့အဲ့လိုမျိုးပေါ့တစ်ခုခုနီးလန်းတစ်ခုနဲ့သူတို့ကိုပြန်ပြီးတော့ဒါမှမဟုတ်လူတိုင်းသွားမှာမဟုတ်ဘူးFacebook ကမြန်မာပြည်မှာ Facebook ကဖတ်တာတောင်မဟုတ်ဘူး Facebook ကပုတ်တာသူ push လုပ်တာတော့ဒီလိုလေးလုံးလုံးနဲ့လုပ်တာဆိုတော့အဲ့ဒီဂျားထဲမှာစိတ်ဝင်စားတဲ့လူကိုတနည်းနည်းနဲ့တနေရာကိုခေါ်သွားဖို့ဆိုတဲ့ဟာကိုပဲကျွန်တော်တို့ကနီးလန်းရှာပြီးတော့လုပ်တဲ့အခါကျတော့ကဲ application download လုပ်ချင်လားဖတ်တင်တယ်ဆိုတော့ဖတ်မဖတ်တာတော့မရှိဘူးတော့မြန်မာပြည်မှာ50တန်50ကျော်လူကြီးရှိတယ်အဲ့ဒီတမမဘယ်နောက်ကဘယ်ဟာကိုစိတ်ဝင်စားတဲ့ဟာကိုကျွန်တော်တို့အလုပ်ကအဲ့ဒီစိတ်ဝင်စားမဲ့နီးလန်းပေါင်းစုံကိုကျွန်တော်တို့ကအစင်တင်လေးလုပ်ပေးထားဖို့ပဲကျွန်တော်တို့ရဲ့စင်ကွန်မူရဲ့အလုပ်က
အွန်လိုင်းပေါ်ကနေဒီအထူးသဖြင့်လူမှုကွန်ရက်တွေပေါ်ကနေပြီးတော့သတင်းရယူသူတွေများလာတာနဲ့တစ်ဆက်တည်းမှာပဲဒီသတင်းတူပြဿနာဟာလည်းစိန်ခေါ်မှုတစ်ခုဖြစ်လာနေပါတယ်ဒီမှန်ကန်တဲ့သတင်းတွေကိုလူလူတွေကြားတဲ့ကိုဒီထိုးဖောက်ရောက်နိုင်အောင်လို့ပို့ပေးနိုင်အောင်လို့သတင်းဌာနရဲ့အနေနဲ့ဘယ်လိုမျိုးဆောင်ရွက်နေသလဲအဲ့လိုလုပ်တဲ့နေရာမှာရောဘယ်လိုစိန်ခေါ်မှုတွေရှိသလဲဆိုတာကိုတော့နောက်တစ်ခေါက်အစီအစဉ်မှာတင်ပြပါမယ်ရှင်ကျွန်မအစီအမံပါ